Welcome to the Voice of America in Burmese.
Mingla nga cha ma shin 2019 ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32, လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဆက်ယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းနေနေညပိုင်းသတင်းတွေကိုမှတ်မြသတင်းအောင်နဲ့ဒူချင်ညာပြီးသားမှာဖြစ်ပါတယ်။ဝင်နိုင်ငံမတွေ့မြို့မှာချင်းပါတဲ့ကုလသမဂ္ဂရာသီဥဆိုင်ညီလာခံကတော့ဒီကနေ့မှာပြီးဆုံးသွားခဲ့ပြီးတော့ကဘာကြီးပူနွေးလာမှုကိုတိုက်ဖြတ်ဖို့အတွက်လှုပ်ဆောင်မဲ့အချက်တချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့ပါဘူး။ဖိလစ်ပိုင်နိုင်ငံမှာပြင်းအား 6.8 မဂနီတူးရှိတဲ့ငလျင်တစ်ခုဒီကနေ့မှာလှုပ်ခတ်သွားခဲ့ပါတယ်။အိန္ဒိယနိုင်ငံတဝန်းဆန္ဒပြပွဲတွေအတွင်းသေဆုံးသူရေအတွက်ဟာ6ယောက်ရှိသွားခဲ့ဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အရင်ကဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကတော့ရခိုင်ပြည်နယ်တွင်းစစ်ရေးပြည်ပခါတွေအတွင်းမှာဒီရက်ပိုင်းမှာပဲလူ3ဦးသေဆုံးခဲ့ပါတယ်။ဒီအကြောင်းကိုအခုလိုနားဆင်ရမှာပါ
။လူစုလူဝေးတွေးလို့လေစစ်တပ်ကတခါလေးဝန်ဝန်ပြီးဒေဘူ300ကသနပ်ပစ်ပေါက်ပြီးတခါလေးဝန်ဖမ်းတာအဲ့ဒီမှာကြောင်းလန်းကြောင်းနဲ့ထွေးပြစ်သူကထွေးပြစ်တော့အဲ့ဒီမှာအနန္တနောက်ထပ်လိမ့်ဖြစ်တယ်
ဒေသခံရွာသားတဦးပြောပြချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါမြန်မာဒီမိုကရေစီအရေးဆွေးနွေးခန်းစီစဉ်မှာတော့သဘာဝဦးစားချက်မွေးမြူရေးလုပ်ငန်းအကြောင်းကိုနားဆင်နိုင်ပါတယ်ဒုတိယပိုင်းမှာသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်ကပေးစာစာနှစ်ချုပ်အထူးအစီအစဉ်လေးနဲ့ကမ္ဘာကျော်ရုပ်ရှင်ကားတွေအကြောင်းနဲ့အတူထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရမှာပါအခုရေဆုံးတော့တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မှတ်မြသစေအောင်လို့ပြောပြပါမယ်ရှင်
စပိန်နိုင်ငံမဒရစ်မြို့မှာကျင်းပတဲ့ကုလသမဂ္ဂရာသီဥဆိုင်ရာညီလာခံကတော့ဒီကနေ့မှပြီးဆုံးသွားခဲ့ပါပြီ။ကမ္ဘာကြီးဖူနွေးလာမှုကိုတိုက်ဖြတ်ဖို့အတွက်လှုပ်ဆောင်မဲ့အချက်တချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့တာကြောင့်နိုင်ငံငယ်လေးတွေနဲ့ပတ်ဝန်းကျင်ရေးတက်ကြွလှူရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။မဒရစ်ညီလာခံကကမ္ဘာကြီးဖူနွေးလာမှုကိုကာကွယ်ထိန်းသိမ်းဖို့အတွက်ဖန်လုံရင်တန်းခွေထုတ်လွှင့်မှုကိုအလင်းမြဖြတ်တောက်ဖို့သိပ္ပံပညာရှင်တွေရဲ့အကြံပေးချက်ပေါ်ကမ္ဘာနိုင်ငံတွေအနေနဲ့စူပေါင်းလိုက်နာဖို့ဘယ်လောက်ထိဆန္ဒရှိသလဲဆိုတာကိုစမ်းသပ်တဲ့စမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။မဒရစ်ညီလာခံအတွင်းအရေးပေါ်လှုပ်ဖို့လိုအပ်နေရရင်လည်းပတ်သက်ပြီးပြင်းပြင်းထန်ထန်မဟုတ်ဘဲသဘောအသင့်တင်ရှိတဲ့ကြေညာချက်တစ်ခုထုတ်ပြန်နိုင်ဖို့အစိုးရပိုင်းကမျှော်လင့်ခဲ့ကြတာဖြစ်ပါတယ်။အဲဒါကတော့ရာသီဥပြောင်းလဲမှုကိုတိုက်ဖြတ်ဖို့အတွက်လက်ရှိရှိနေတဲ့ဖန်လုံရင်တန်းခွေထုတ်လွှင့်မှုကတိပြုချက်တွေနဲ့2015 Paris သဘောတူညီချက်မှာရခဲ့တဲ့အပူချိန်ရည်မှန်းချက်ကွာဟမှုကိုဆွေးနွေးညှိနှိုင်းသွားကြဖို့ဖြစ်ပါတယ်။ဘူမျိုးဆက်နိုင်ငံတွေတော်ပင်များနဲ့ပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးတက်ကြွလှူရှားသူတွေကတော့ဖန်လုံရင်တန်းခွေထုတ်လွှင့်မှုနဲ့ပတ်သက်ပြီးတိုင်းပြည်တွေအနေနဲ့ရဲရဲတင်းတင်းကတိကဝတ်ပြုဖို့အရေးကြီးတယ်ဆိုတာပို့ပြီးတော့ရှင်းရှင်းလင်းလင်းဖော်ပြပေးဖို့လိုလားနေကြတာဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার အရန်တားတွေပို့ပြီးတော့ခိုင်မာအားကောင်းစေရည်ရွယ်ပြီးတော့ဂျိုဒုနဲ့ဒုံးကျည်စမ်းသပ်စခန်းကနေအရေးကြီးတဲ့စမ်းသပ်မှုတစ်ခုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။နျူကလ িয়ার ရည်ဆွေးနွေးမှုတွေမှာအမေရိကန်ဘက်ကပို့ပြီးတော့လိုက်လျောဖို့ဒီနှစ်ကုန်ကနောက်ဆုံးရက်အဖြစ်မြောက်ကိုရီးယားကသတ်မှတ်ထားချိန်ပြေဖို့သတင်းပတ်အနည်းငယ်လို့နောက်တာဝေးပြည့်ဒုံးကျည်တွေဒါမှမဟုတ်နျူကလ িয়ার စမ်းသပ်မှုတွေပြန်ဆဖို့ချင်းချောက်ထားချိန်မှာပဲအခုလိုစမ်းသပ်မှုလုပ်ခဲ့တာပါစနေနေ့ကဆိုဟေးဂျူဒူလွတ်တီစခန်းမှာစမ်းသပ်ခဲ့တာနဲ့ပတ်သက်ပြီးတော့ဘယ်လိုစမ်းသပ်မှုလုပ်ခဲ့တာလဲဆိုတာနဲ့စမ်းသပ်မှုဓာတ်ပုံတွေကိုမြောက်ကိုရီးယားနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကတော့ဖော်ပြခြင်းမရှိပါဘူးဒီစခန်းမှာပဲပြီးခဲ့တဲ့သတင်းပတ်တုန်းကလည်းတိတ်ကိုအရေးကြီးတဲ့စမ်းသပ်မှုတစ်ခုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကပြောတာပါလက်တလုံးလုပ်ခဲ့တဲ့ကာကွယ်ရေးသိပ္ပံသုတေသနတွေမှာအဖိုးမဖြတ်နိုင်တဲ့အချက်အလက်တွေအတွေ့အကြုံတွေနဲ့ဤပညာသစ်တွေရခဲ့ပြီးတဲ့နောက်မှာနောက်ထပ်ဗျူဟာမြောက်လက်နက်စမ်းသပ်မှုတွေအပြည့်အဝအသုံးချသွားမယ်လို့မြောက်ကိုရီးယားစစ်တပ်ရဲ့အကြီးအကဲအရာရှိပတ်ဂျွန်ချွန်ကိုကိုးကားပြီးတော့နိုင်ငံပိုင် KCNA သတင်းကဖော်ပြပါတယ်မြောက်ကိုရီးယားကပြီးခဲ့တဲ့ဇွန်လကစပြီးတာတိုနဲ့တာလပြည့်ဒုံးကျည်စမ်းသပ်မှုပြစ်လွတ်မှုတွေလှုပ်လာတာ73ချိန်ရှိပြီဖြစ်ပါတယ်
ဟောင်ကောင်မှာဆွေးနွေးကိုဆန့်ကျင်ဆန္ဒပြတဲ့သူတို့ချောအဇီဝဲဆန္ဒတွေမှာဒီနေ့စုဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့နဲ့ထိတိုက်တွေ့ပြီးတော့ဆန္ဒပြတဲ့သူတို့ချောကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အနေအားဝတ်စုံတွေဝတ်ပြီးမြန်ဖုန်းတွေဆွတ်ထားတဲ့ဆန္ဒပြတဲ့သူတွေဟာဇီဝဲဆန္ဒတွေမှာစုဝေးပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့တရားမျှတမှုရှိစေကြွေးကြော်တဲ့လူကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။နေရာတချို့မှာတော့ဆန္ဒပြမှုတွေကအကြမ်းဖက်တာတွေအထိဖြစ်ခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့အထီးကရုံးနေရဲတပ်ဖွဲ့ဝင်တွေကြားမှာထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကငရုတ်ရည်နဲ့ ပတ်ပြီးတော့ဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်။ရှက်တင်ဇီဝဲစင်တာမှာတော့ရဲတပ်ဖွဲ့ဘက်ကနေယူဘုံတွေတုံနေနင်းခဲ့ပြီးတော့လူတော်များများကိုဖမ်းဆီးခဲ့ကြောင်းဒေသခံသတင်းတွေကဖော်ပြပါတယ်။ AFP သတင်းမှာတော့အသက်16နှစ်အရွယ်မျိုးသားတူနဲ့အလယ်တန်းကျောင်းသူတူဖမ်းဆီးခံခဲ့ရတယ်လို့ပြောပါတယ်။သူတို့ကိုရဲကဖမ်းသွားတဲ့အချိန်မှာသူတို့ရဲ့အချက်လက်အသေးစိတ်တွေကိုအများပြည်သူသိအောင်ဆိုပြီးတော့သူတို့ကအော်ဟစ်သွားခဲ့တာဖြစ်ပါတယ်။တချို့ဆန္ဒပြတဲ့သူတွေကတော့ဒီဆိုင်ငန်းတွေကိုတိုက်ခိုက်ဖျက်ဆီးတာတွေရှိခဲ့တာကြောင့်ဆိုင်တချို့ပျက်စီးသွားခဲ့ပြီးတော့တချို့ဆိုင်တွေကိုလည်းအစောကြီးပိတ်ပစ်ခဲ့တယ်လို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ထားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့အခုလောလောဆယ်မှာတရုတ်နိုင်ငံပေကျင်းမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။တရုတ်နိုင်ငံပြည်မကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဟာအခုဆိုရင်6လကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာပြည်အား6တပ်သမားရှိရှိတဲ့ငလျင်တစ်ခုဒီကနေ့တနင်္လာနေ့မှာလှုပ်ခတ်သွားခဲ့တယ်လို့ဘူမိဗေဒပညာရှင်တွေကပြောပါတယ်ငလျင်ကဒါဗာဝိုမြို့မိုင်50ကျော်အကွာကိုဗဟိုပြုလှုပ်ခတ်သွားတာဖြစ်ပြီးအဲ့ဒီနေရာကိုကယ်ဆယ်ရေးအဖွဲ့တွေစစ်လုထားပြီးလို့ရဲတပ်ဖွဲ့ကပြောပါတယ်ပြည်အားအနေငယ်ရှိတဲ့နောက်ဆက်တွဲငလျင်တွေဆက်လုနေတာကြောင့်အခင်းဖြစ်ဒေတာဆေးရုံတွေကလူနာတွေကိုပေးလို့ရပြောင်းရွှေ့ပေးနေပါတယ်။ရုံအဆောက်အဦနေရံတွေကွဲအပ်သွားပြီးလေကားတွေလည်းပြူကျသွားတယ်လို့ဒေတာခန့်ရဲတပ်ဖွဲ့ပြောခွင့်ရလီအိုဘူဒါက AFP သတင်းဌာနကိုပြောပါတယ်။လျှက်စစ်တပ်အားကိုလည်းပြတ်တောက်ထားပြီးတော့ရေလည်းမလာတော့ဘူးလို့သူကပြောပါတယ်။ဒဏ်ရာရသူအနည်းဆုံး24ယောက်ကိုဆေးရုံကိုပို့ပေးထားပြီးနဲ့တေဆုံးတဲ့သတင်းတော့မရရှိဘူးလို့ပြောခွင့်ရအိုဘူဒါကပြောပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒီနေင်ကမင်ဒနာဝကျွန်းဒါဗိုဝါမြို့မှာရှိတာဖြစ်ပြီးတမရနဲ့မိသားစုဝင်တွေထိခိုက်မှုတစုံတရာမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ငလျင်ကြောင့်ဆူနာမီအန်ဒီရဲ့သတိပေးချက်ထုတ်ပြန်ထားတာတော့မရှိသေးပါဘူးရှင
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညာလိုင်းဒိုမီတာ25 kHz 11.83 ညာတိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာတိုက်လန့်မီတာ190 kHz 1595တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
။ဒီရီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမဆင့်ကိုတောက်ချနေကသဘောတူခဲ့ကြပြီးတဲ့နောက်တရုတ်ကတချို့အမေရိကန်ကုန်ပစ္စည်းတွေကိုဒီနေ့မှစတင်ကောက်ယူဖို့လှုံ့ဆော်တဲ့နောက်ထပ်ကုန်သွယ်ကုန်တွေကိုပယ်ဖျက်လိုက်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့ကုန်သွယ်ကုန်ကော်မရှင်ကဒီနေ့မှပြောကြားလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကြားဒီကုန်သွယ်ရေးသဘောတူညီမှုကြောင့်အမေရိကန်ရဲ့တချို့ကုန်သွယ်ကုန်တွေကိုကုန်လေရော့ကျသွားပြီးတော့အဲ့လိုရော့ကျသွားတဲ့အတွက်အမေရိကန်ရဲ့လေယာထုတ်ကုန်ပစ္စည်းတွေနဲ့တခြားကုန်ပစ္စည်းတွေအပေါ်မှာပြုတ်နိုင်ငံကဝယ်မှုဟာကြီးကြီးမားမားတက်လာခဲ့တယ်လို့အမေရိကန်အာဏာပိုင်ဒီဘက်ကပြောပါတယ်။နိုင်ငံခြားမှာသဘောတူညီမှုမရခင်မှာပြုတ်နိုင်ငံဘက်ကလည်းအမေရိကန်ဘက်မှာဒီကနေ့မှကုန်သွယ်ကုန်တွေစတင်တိုးမြှင့်ကောက်ခံသွားဖို့စီစဉ်ထားတာဖြစ်ပြီးတော့အမေရိကန်ကတင်သွင်းမဲ့ပြောင်းမှုဂျုံကားနဲ့ဒီကားပစ္စည်းအစိတ်ပိုင်းတွေအပေါ်မှာအခုနေတိုးသွားဖို့စီစဉ်ထားတာပါ။အမေရိကန်ကုန်ပစ္စည်းတွေအပေါ်မှာအရင်ကတရုတ်နိုင်ငံဘက်ကကောက်ယူထားပြီးသားကုန်သွယ်ကုန်တွေကိုတော့ဆက်ထားသွားမှာဖြစ်တယ်ဆိုပြီးဒီကော်မရှင်ကဗဏ္ဍာရေးဝန်ကြီးဌာနအပါဝင်တရုတ်ဆိုးရဝန်ကြီးဌာနတွေရဲ့အင်တာနက်ဆောင်မျက်နှာတွေမှာကြေညာချက်တွေထုတ်ပြန်ထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းအသစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဇက်တိုက်ဖြစ်ပေါ်နေပြီးတော့ဒီကနေ့အထိသေဆုံးသူ6ဦးရှိပြီလို့အာဏာပိုင်တွေကပြောပါတယ်။ဒေတာတွေမတည်ငြိမ်တဲ့အခြေအနေတွေကိုထိန်းချုပ်ဖို့အာဏာပိုင်တွေကအင်တာနက်လိုင်းတွေကိုဖျက်ထားပြီးညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်။အတန်ပြည်နယ်ဂူဝါဟာတီမြို့မှာအခြေအနေတွေဆက်လက်တင်းမာနေသလိုလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်။အောက်လွှတ်တော်ကတနင်္လာနေ့မှာအတည်ပြုလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းအသစ်ကိုအိန္ဒိယအထက်လွှတ်တော်ကထောက်ခံမဲ125မဲ၊ကန့်ကွက်မဲ105မဲနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒီနိုင်ငံသားဖြစ်ခွင့်ဥပဒေအသေးရဘာသာရေးပြည်နယ်မှုတွေကြောင့်ပါကစ္စတန်၊အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယကို2014ဒီဇင်ဘာ31ရက်မတိုင်ခင်ထွက်ပြေးဝင်ရောက်လာသူမွတ်စလင်ဘာသာဝင်မဟုတ်သူတွေသာအကျုံးဝင်မှာဖြစ်ပါတယ်။ဒီမူကြမ်းကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးပြီးရင်ဥပဒေအဖြစ်တရားဝင်အတည်ဖြစ်လာမှာပါ။နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းကိုတော့ပြီးခဲ့တဲ့မေလမှာပြန်ပြီးအရွေးခံခဲ့ရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူလေဝဲဝါဒီအစိုးရကဥဆောင်တင်သွင်းခဲ့တာပါ။ဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးမူဝါဒကိုတားပီးထားတဲ့ဒီဥပဒေကြမ်းကအိန္ဒိယမှာရှိတဲ့မွတ်စလင်တန်း200လောက်ကိုခွဲခြားဖိနှိပ်ဆက်ဆံရာရောက်တယ်လို့အတိုက်ခံတွေအစ္စလာမစ်အဖွဲ့တွေနဲ့လက်ရာဇွန်တွေကဆွတ်ဆွဲပြောဆိုပါတယ်။ဝန်ကြီးချုပ်မိုဒီကတော့ဒီဆွတ်ဆွဲချက်တွေကိုညှင်းဆန်ပါတယ်။
မင်္ဂလာရောင်းစုမှာမနေ့စနေနေ့ကကျင်းပပြီးတနင်္ဂနွေလုံးကိုပြသသွားတဲ့ဘောလုံးပွဲအတွက်မှာအမေရိကန်စစ်တပ်ကသူတင်လန်းသားတွေအနေနဲ့လူပြူကြီးစိုးရေးလက်ဟန်ခြေဟန်တင်ဂီတာတွေကိုအသုံးပြုသွားသလားဆိုတာကိုစုံစမ်းစစ်ဆေးနေပြီဖြစ်တယ်လို့အမေရိကန်ကြီးတဲ့နဲ့ရေးတဲ့စစ်တပ်ကသူတာဝန်ရှိသူတွေကပြောကြားကြောင်း The Wall Street Journal သတင်းစာကဖော်ပြလိုက်ပါတယ်။အဲ့ဘောလုံးပွဲကိုတော့အမေရိကန်သမ္မတဒေါ်ထရန့်လည်းတက်ရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။ West Side စစ်တပ်ကသူဘူလောင်းတွေနဲ့ Annapolis ရေးတဲ့ဘူလောင်းတွေဟာ Philadelphia မြို့မှာလုပ်ခဲ့တဲ့အမေရိကန်ကြီးတဲ့ရေးတဲ့ဘောလုံးပွဲအတွင်းလူပြူကြီးစိုးရေးလက်ဟန်ခြေဟန်တင်ဂီတာတွေကိုလုပ်ခဲ့ပုံရတယ်ဆိုပြီးတော့ဒီသတင်းစာကဖော်ပြတာပါ။ဒီစစ်တပ်ကသူနှစ်ခုကတော့ဒီဘူလောင်းတွေဘာကြောင့်အဲ့လိုမျိုးလက်ဟန်ခြေဟန်တင်ဂီတာကိုလုပ်ခဲ့တယ်ဆိုတဲ့ရည်ရွယ်ချက်ကိုသူတို့အနေနဲ့မဆုံးဖြတ်သေးဘူးဆိုပြီးပြောကြောင်း The Wall Street Journal သတင်းစာကဆိုပါတယ်ဒီတင်ဂီတာဟာ American ပြည်တော်စုမှာတော့ OK ဆိုတဲ့တင်ဂီတာနဲ့လည်းတူတာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့တနင်္လာနေ့က New Zealand နိုင်ငံ White Island ကျွန်းမှာမီးတောင်ပောက်ကွဲခဲ့တဲ့အတွက်သေဆုံးသူဦးရေဟာ16ဦးအထိရှိသွားပြီဖြစ်ပါတယ်။မီးတောင်တဝိုက်ကျန်ရှိနေတဲ့ရေအလောင်းနှလောင်းကိုလည်းရဲကရှာဖွေပေးနေတယ်လို့ရဲမင်းကြီး Mike Clemena ပြောပါတယ်။သေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့အနီးနဲ့ရေအလောင်းတွေကိုပြန်လူချင်တာကိုနားလည်ပေမယ့်ရှာဖွေကယ်ဆယ်ရေးအဖွဲ့တွေအနီးနဲ့လည်းခက်ခဲပြီးအန္တရာယ်ရှိတဲ့အခြေအနေတွေကိုရင်ဆိုင်နေရတယ်လို့ဒူရဲချုပ် John Timms ပြောပါတယ်။မီးတောင်ပောက်ကွဲချိန်မှာကျွန်းပေါ်မှာလူပေါင်း48ယောက်ရှိနေပြီးအဲ့ဒီထဲမှာ New Zealand နိုင်ငံသားတွေအပြင် Australia, Britain, American, တရုတ်နဲ့ Malaysia နိုင်ငံသားတွေပါနယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒင်းနာတင်းလာနေကထုတ်ဖော်ပြောဆိုခဲ့ပါတယ်
။အင်္ဂလန်မှာဒီကနေ့ကစားနေတဲ့ဘောလုံးပွဲတွေမှာတော့ Tottenham Hotspur အသင်းက Wolf အသင်းကိုတကူကူမရှိနဲ့ဥဆောင်နေပြီးတော့ Tottenham တက်ဂိုးကိုတော့ Lucas Moura ကသွင်းပေးထားတာဖြစ်ပါတယ်။ Manchester United နဲ့ Everton တို့ပွဲမှာတော့ Everton အသင်းကတကူကူမရှိနဲ့ဥဆောင်နေပါတယ်။ Man U အသင်းက Lindelof ကဂိုးကိုသွင်းထားတာဖြစ်ပါတယ်ခင်ဗျာ။
တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစင်အောင်တို့ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကစစ်ရေးချင်းတွေကိုပြောပြပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမင်းပြားမြို့နယ်စိတ်ဒရာကြီးရွာမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားစစ်ရေးပြည်ပခါတွေကြောင့်ကြီးရွာအုပ်ချုပ်ရေးမှုအပါအဝင်လူ3ဦးသေဆုံးခဲ့တယ်လို့သိရပါတယ်။တပ်မတော်ဘက်ကထုတ်ပြန်ချက်မှာတော့2ဦးသေဆုံးတယ်လို့ပဲပါရှိပြီး AA နဲ့ပတ်သက်တယ်လို့တန်တရားရှိသူ9ဦးကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်။စုံစမ်းမေးမြန်းထားတဲ့နိုင်ကိုအိမ်ကတရင်ပေးပို့ထားပါရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်စိတ်ဒရာကျေးရွာပြေခတ်တိုက်ခိုက်မှုအတွင်ကျေးရွာအုပ်ချုပ်ရေးမှုအပါဝင်၃ဦးသေဆုံးသွားတယ်လို့စိတ်ဒရာကျေးရွာသားတို့ကအခုလူပြောပါတယ
်အဲဒီရွာထဲမှာတိုက်ပွဲမဖြစ်ဘူးရွာနောက်မှာလည်းမဖြစ်ဘူးအေးနင်းညာကညနေ7နာရီဒီလောက်မှာစစ်တရာအုပ်ချုပ်ရေးမှုအိမ်မှာလူစုလူဝေးတွေ့လို့လေစစ်တပ်ကတခါလေးဝန်ဝန်ပြီးရဲဘော3ယောက်ကတနက်ပစ်ဖောက်ပြီးတခါလေးဝန်ဖမ်းတာအဲ့ဒီမှာကြောင်းလန်းတကြောင်းနဲ့ထွက်ပြစ်သူကထွက်ပြစ်ဆိုတော့အဲ့ဒီမှာအနေနဲ့နောက်ထပ်လိတ်ပစ်တယ်လေပစ်တဲ့ရှင်မှာဟိုအုပ်ချုပ်ရေးမှုအနီးကအမျိုးသမီးတယောက်ကိုကြီးစံထိမှန်တယ်နောက်ပြီးစစ်တရာအုပ်ချုပ်ရေးမှုကိုလေအဲ့မှာသူကအိမ်နောက်ဘက်မှာဖုံးပြနေတဲ့အခါကျတော့အဲ့မှာသူ့ကိုလေအနာပေါင်နဲ့ရိတ်တပ်ပစ်တွေလို့တည်ရကျွန်တော်တို့ကြည့်တဲ့အခါမှာတွေ့ရအဲတပ်ပစ်ခဲ့ပုံကိုကြောင်းမော်ရွာကကြည့်ရတောင်ဟန်တယောက်လည်းပါသေးတယ်အဲဒီမှာကြည့်ရတောင်ဟန်ကိုလေအနာနဲ့လိပ်ပစ်တဲ့အခါကျတော့အဲဒီဘက်ဒီနိုနိုတီနာကနေချီဆန်းဝင်သွားတာသူ့ကိုအဲတနက်တန်ရနဲ့ဟိုအဲဒီနေ့မှာပဲခံသွားတယ်မနေ့က3နာရီ4နာရီတောင်းဝန်းကျင်လောက်မှာဒီမိသားစုတွေကတော့ခြေတဲ့အခါကျတော့အေးမင်းပုံတောင်ရတောင်ချေအောင်မှာခြေတဲ့ဒီတလူချောင်းကျေးရွာရွာနီးချက်မှာအေးကျောင်းမကျေးရွာတောင်ဝန်းကအလောင်းကိုတွေ့ရတယ်အေးအလောင်းကဓာတ်နဲ့ဘင်းဘောင်ဖြတ်ထားတာတွေ့ရတယ
်ဒီစင်မှာ17ရက်နေ့ကပြေခတ်တိုက်ခိုက်မှုဖြစ်စဉ်အတွင်းစိတ်ဒရကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းကျောင်းမကျေးရွာတောင်ဝန်းကဦးကျော်အေးမောင်နဲ့ရွာသူတော်ပြူပြူဝင်းတို့တိတ်ဆုံးသွားတယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ17ရက်နေ့ကမင်းပြမြို့နယ်ရမောင်ဒရာနီပတ်ဝန်းကျင်တဝိုက်မှာနေမြေလုံးချုံရေးဆောင်ရွက်နေတဲ့တမတော်စစ်ကြောင်းစိတ်ဒရာကြီးရွာရောက်မှာပြေကမှုဖြစ်ပွားခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကပြောပါရစေ။
အဲဒီမှာကျွန်တော်လုံချုံရေးစစ်ကြောင်းကိုအဲ့ဒီကအိမ်တည်းဘောနီပြစ်ခတ်ခဲ့ရရှိတယ်။အဲဒီမှာပြန်လည်းပြစ်ခတ်တယ်။ဒီမှာထိတွေ့မှုဖြစ်တယ်။ထိတွေ့မှုဖြစ်ပေါ်ကြဆစ်စီတဲ့အခါမှာတော့အဲ့ပေါ်မှာတော့ဒီမသိငါဘွယ်မြို့သားနှစ်ဦးတေဆုံးနေတာတွေ့ရတယ်။ပြန်ကအရင်ကတည်းကခဏရောက်ကြည့်ရတဲ့အတွက်သူတို့ဆစ်စီနေနေတော့ကြပနာမဆစ်စီကြရဒီအဖွဲ့ဝင်နေတဲ့မာဂန်လေးဖြစ်တယ်လို့ဒီစားတယ်လို့တရားဥပဒေတိုင်းနဲ့အမှုခွင့်ဆစ်စီနိုင်ရတဲ့ကျန်းခံကိုသူတို့ပြန်ထားပြီးဖြစ်ပါလေ
ကျေးရွာတွင်နေအိမ်တလုံးပေါ်ကနေအေဖွဲ့ကလက်နက်ငယ်နဲ့ပြစ်ခတ်ခဲ့လို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကရာရှိတူတန်ရာရရှိခဲ့တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်တိရခန့်နေကတော့ဒီပြစ်ခတ်မှုဖြစ်စဉ်တွင်တဦးသေဆုံးတယ်လို့ပြောဆိုနေပေမဲ့တမရော်ဘက်ကတော့နှစ်ဦးသေဆုံးကြောင်းပြောပါတယ် စိတ်တရရွာပြေခမှုတွင်တိတ်ဆုံးခဲ့သူကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းနဲ့တော်ပြူပြည်ဝင်းတို့အတွက်စပြတ်မှုကျူးလွန်သူတွေကိုရေးယူပေးဖို့မိသားစုဝင်တွေကနေမင်းပြမြို့မှရဲစခန်းနဲ့မြန်မာနိုင်ငံမြို့သားလူခွေရေးကော်မရှင်တို့ထံမှစာပေးဖို့တန်ကြားထားပါတယ်။ဒေသမှာစက်တရနေ့ကမင်းပြမြို့နဲ့စိတ်တရကျေးရွာတွင်ပြေခမှုပြီးကျွာသားတစ်ထောင်ကျော်ဟာမင်းပြမြို့နဲ့တေကန်ရွာဘက်ကိုတိတ်ကြောင် Yuara Tongang Johale, Yogani to be Tenshang Yavare. Natasha Yukuni Nangwine, Natasha Guti Semalati, Yama Sitan, Yakan Lenaga, Iweru Japuani, see you put the captures in Dima. You can be named Yapuan Dama, Sichang, Tainiba, Tubuala Nidelu. You can tie down Munu, Mia, see Yungani, Maniga, Topian Tavare. Tabian Taiwas in there. Ayata Chisejo, Tizumi, Tiana Sejo, Tanga Yashi Kedalu. Nayaniba, Tandiane, Pansi, Tintin, Kanya, Elu, Jakai Lumu, Poisuriga, Setan, Kau Tabar, Kamia.
Good night, going to Tatarabashi, Kumyama, Yasunukan, Sisin, Lay Yak Babi. Nanga Duda Yedra, Kakari Jaga, Pautra Nambusura, Musa de Lungere, Bo, Amyaji, Mutirelu, Gula Tamaraga, Chimene, Sensemapia, Pumpio Ye, Usang, Ditrin, to Su, Yashigere, Gozo Yen, Angapio Vare, Uzaja Drigo, Chande, Pelamatare, Tabawa, Dai, Mwemu, Tolone, Shirang, Yoji, Jamwemu, Lunga, Pudre, Ditang, to Upide, Gozo Yen, Ango, Gojo, Tinga, Driso, Mimia, Tarabadish.
ตัวผู้เนี่ยนะไอ้ที่ชาติออกไปได้กูมันอยู่ชื่อเนี่ยเนี่ยซีดองยูจีคอมมูนิตี้แต่ตอนสักคนละคนมาสาธิโรที่ท้องเนี่ยอีเรียกเขาจ้ารอที่เจ้ามุ้ยมุ้ยบ่เจ้ามุ้ยมุ้ยลงงานก็ไปรู้เจ้ามุ้ยลงงานสระบุกเจ้าเนาะใช่ไหมเจ้าเนาะเช่นจ้าบ่าวสระที่ชื่อรองยูจีคอมมูนิตี้กูสาธิโรที่รู้เจ้ามุ้ยมุ้ยลงงานอยู่สระบุกสระบุกไปรู้สิกูอยากเห็นอะไร ဒီကတော့ကိုဒီလိုကျွန်တော်တာလီကိုလာရေပေါ့လေကိုလာရေမှာဒီနျူထရီရှင်းကွန်ဆัลတန့်ပေါ့ဆောင်ဝင်ရနေပြီးတော့မှဒီတတော်ကျုပ်ကျွေးဖို့ဆိုပြီးမှာပါတယ်မှာတဲ့ခါမှာကျွန်တော်ကကျုပ်ကိုကြည့်တယ်ကြည့်တဲ့ခါတိုင်းမှာအဲကျုပ်ကတတော်လေးစားဖို့မသိတဲ့ကျုပ်ဆိုတော့သိပါတယ်တော်တော်လောက်နေတော့မှကျွန်တော်သိပါတယ်ဟိုသိသွားတဲ့ခါမှာကျွန်တော်ဘာဖြစ်လဲဆိုတော့ဟာဒီချိန်မှာကျွန်တော်အဖေတယ ဘူးစားပြီးတဲ့ခါမှလည်းကျွန်တော်ကဒီဒီလိုဒီလောင်ရဲမွေးရအောင်ကျွန်တော်လုပ်ချင်ဘူးကျွန်တော် free range ကျက်ပေါ့လေဒီ organic land ကိုသွားဖို့အတွက်အဓိကကျတော့ချက်တွေကိုထောင်မချထားချင်ဘူးကျွန်တော် animal ဟိုပေါ့တိရစ္ဆာန်နဲ့ပတ်သက်ညှိမနှိမ့်ဆက်မှုမလုပ်ချင်ဘူးလုပ်ချင်တဲ့ခါကျတော့ကျွန်တော်ကမြေကြီးပေါ်မှာသူ့ရဲ့တဘာဝအတိုင်းတို့ကြောင်းပြီးမွေးတဲ့စနစ်ကိုကျွန်တော်စလုပ်မယ်ဆိုရင်ကျွန်တော်လည်းကုမ္ပဏီတိုင်းနေပြီးစခဲ့ပြတာပါခင
်ဒီလိုမျိုးလွတ်ကြောင်းပေါ့နော်လိုလလက်တဘာဝနီးပါးပေါ့တဘာဝနီးပါးမွေးပြီးတော့မှဥဥစီတဲ့ချက်ပြေကိုမွေးတာကစီးပွားဖြစ်ပေါ့မွေးတာအရင်ကအဲ့လိုမျိုးလောက်တည်းမရှိဘူးတင်တယ
်ဟုတ်ကျွန်တော်မှတ်သားပြီး
တော့ဆန်နေတော့ရှိမှာပေါ့နော
်ချက်ဒီလိုမျိုးအိမ်ဒီမှာမွေးကြတယ်တော့ရှိကြတယ
်
ဒါပေမဲ့ဒီလိုမျိုးစီးပွားဖြစ်ထုတ်ရလောက်အောင်လွတ်ကြောင်းစနစ်နဲ့မွေးတာမျိုးကျွန်တော်တို့ရှိမှာမရှိခဲ့ဘူးခင်ဗျဟု
တ်ကဲ့ဘလို့ဖြစ်ပြီးတော့ဒီလွတ်ကြောင်းကျမွေးမြွေကိုလုပ်မယ်ဆိုပြီးတော့ဒါကလုပ်တဲ့လုပ်ငန်းဆိုတာမျိုးဘာလို့စဉ်းစားနေသွား
တာအဓိကတော့ဟိုဟာဒီကျွန်တော်တမျိုးကြကျဲဥတွေကတော့ဈေးထဲမှာရှိတယ်ဒါပေမဲ့သူ့မှာကောင်းချက်တည်းရှိတယ်ဟိုအားနည်းချက်တည်းပဲရှိတယ်နောက်ပြီးနောက်တစ်ခုကကြတော့ကျွန်တော်ပါလဲဆိုတော့ကျွန်တော်လည်းဗုဒ္ဓဘာသာဖြစ်တဲ့ခါကျတော့ဒီချက်တည်းရဲ့ဒီချက်တည်းကိုတောင်းရင်းမှာထည့်မထားခြင်းထည့်မထားကြတော့ကျွန်တော်မြေကြီးပေါ်မှာလွှတ်ချောင်းမွေးမယ်ဆိုကျွန်တော်စစဉ်းစားတာ
စလုပ်တဲ့အချိန်တွင်းမှာဆိုရင်ဒါအစ်စ်လည်းဖြစ်တယ်ဆိုတဲ့ခါကျတော့အခက်အခဲတွေ့ရမှာတေချာပါပဲဘလို့အခက်အခဲတွေအဓိကရင်ဆိုင်နေရလဲ
အခက်အခဲတွေကတော့ကိုအများကြီးပဲအများကြီးပဲဆိုမှာအပိုင်းခွဲတောင်ပြောလို့ရတယ်ဒါပေမဲ့ဥမာဆိုရင်ကျွန်တော်ကချက်မွေးမြူကိုဒီလိုမျိုးအများကြီးလုပ်ခဲ့ပြတာမဟုတ်ဘူးနောက်ပြီးတော့ဒီလွှတ်ချောင်း
တော့ကျွန်တော်ကလည်းချက်မွေးမြူတွေ့ကြုံရှိ
တွေ့ကြုံမရှိဘူးကျွန်တော်မှဒီကိုမန်ဆိုလည်းအပျော်မွေးခဲ့တဲ့တလောက်ပဲရှိတာကျွန်တော်တို့လည်းမရှိဘူးမရှိတဲ့ခါမှာတော့ကျွန်တော်လုပ်တဲ့ဟာလည်းလမ်းအစ်စ်ဖြစ်နေအစ်စ်ဖြစ်တော့ကျွန်တော်မေးဆက်လို့လည်းတော်တော်နေတယ်ตอนนี้ในคามาเจอเราอ่ะไอ้มาซะပြီးတော့ struggle ซะလို့ရတာအဲ့တော့ဘာဖြစ်လဲဆိုတော့မကုန်တဲ့ပတ်သက်နေအများကြီးကုန်တယ်ဒီလေးစားလောက်ပုံကုန်တဲ့ဟာမျိုးတွေလည်းဖြစ်ခဲ့ဘူးလေအဲ့လိုကြောင့်ဒီနောက်တစ်ခါကျတော့ဘာလဲဆိုတော့ဒီ market ပေါ့ market ရှာခါမှာ product activity ထွက်လာတယ
်
အဲ့ product activity ကို
ဘယ်သွားရောက်
မလဲထွက်လာပြီနောက်ပြီးတော့ဒီဟာကိုကျဲစိတ်ကလည်းများတယ်ကျွန်တော်ရှေ့မှာလည်းအမားတယ်အများကြီးစုံစမ်းစိတ်များတယ်ကိုကျဲစိတ်များတဲ့ဒီ product ဘယ်လိုသွားရောက်မလဲဆိုတော့ market အခက်အခဲကြောင့်မှဂျုံခဲ့တယ် အဲ့လိုကြောင့်ဆက်ကအများကြီးလုပ်ခဲ့ရအောင
်ဖောက်ခဲ့ရတာပေါ့နော်ဆိုတော့လုပ်ငန်းက2019ဆိုတော့ဒါတကယ်ကိုလုပ်ငန်းအစ်စ်ဟိုဆိုရင်နှစ်နှစ်ပတ်ဝန်းကျင်ပေါ့နော်လုပ်ငန်းအစ်စ်ဆိုတော့အခုချိန်ထိလည်းပဲဒါအခက်ခဲတွေရှိနေဦးအခက်ခဲတွေနည်းသွားပြီလားအခုချိန်မှာတော့
ပြောရင်တော့အခက်ခဲတွေကဒီ production နဲ့ပတ်သက်တဲ့အခက်ခဲထုတ်လုပ်ရေးပိုင်းနဲ့ပတ်သက်တဲ့အခက်ခဲတွေတော့တဖြည်းဖြည်းတော့ကျွန်တော်တို့ control ထိန်းချုပ်လာနိုင်တယ်ပေါ့လေတခြား market နဲ့ပတ်သက်တဲ့အခက်ခဲတွေတော့ရှိပြီလေ
အခုလက်ရှိအခြေအနေပေါ့လေစားလို့တာကနေပြီးတော့ကျုံရတဲ့အခက်ခဲကနေပြီးတော့အခုလက်ရှိရှိနေတဲ့ထင်ပါဆိုအကြီးမားဆုံးရှိနေတဲ့အခက်ခဲလို့ပြောရင်ဒီအကြီးမားဆုံးရင်ဆိုင်နေရတာလို့ပြောရဲပါရှိတ
ယ်အကြီးမားဆုံးရင်ဆိုင်ရတဲ့အခက်ခဲကတော့ကျွန်တော်မြောက်ကဒီဝန်ထမ်းဘွားနေလာဝန်ထမ်းဘွားနေလာတော့ကျွန်တော်မှငွေရအောင်လောက်မရှိရှိတဲ့မိသားစုမှာရှိတဲ့မိသားနှစ်စုမှာရှိတဲ့ပတ်စံကိုပေါင်းပြီးတော့မှဒီချက်ကိုလုတ်ခဲ့ရလုတ်ခဲ့တော့မြေစုပါဆိုတော့မြေစုရင်အခုတော့မှကိုမန်သူချင်းရဲ့အကူရဲ့မြေကိုကိုဖိုးချူရဲ့မြေကိုကျွန်တော်ခဏယူပြီးလုတ်ခဲ့ရတာပြီးတောင်းပြီးလုတ်ခဲ့ရတာပေါ့လေအဲ့လိုနဲ့စားခဲ့ရတော့ကျွန်တော်မှအဓိကတော့ financial အခက်ခဲပဲပြီးတော့နောက်တစ်ခေါက်ကျတော့ဤပညာပိုင်းဆိုင်ရာအခက်ခဲပဲနောက်ပြီးဘယ်လိုသွားရောက်မလဲဆိုအခက်ခဲဒါပေမဲ့ကျွန်တော်တို့ကဘာဖြစ်သွားလဲဆိုတော့ကျွန်တော်တို့ခက်ခဲတဲ့ဟာအားလုံးကိုတာဝန်ယူပြီးတော့လေသမားကိုပြန်ပြီးတော့ကျွန်တော်တို့လေသမားတွေလည်းဤပညာတွေပါပြန်ပြီးပြန်လုပ်လို့ဖြစ်သွားတာပေါ့လေ
ဆိုငပူတော်မှာစတယ်အဲဒီကနေပြီးတော့အခုဆိုရင်ကျွန်တော်တည်ထားတာကဟလာရှမ်းပြည်နယ်မှာလုပ်နေပြီကရင်မှာစလုပ်နေပြီရန်ကုန်တိုင်းမှာပါနေပြီရန်ကုန်တိုင်းလုပ်နေပြီကျွန်တော်လူတရာကျော်လောက်လူတရာကြီးကလူတရာကျော်လောက်လုပ်နေပြီဆိုတော့သူတို့နဲ့ဒီလက်သမားတွေနဲ့ဘယ်လိုလုပ်တယ်လဲတခါညီမတွေကဘယ်လိုလုပ်ပေးတယ်အဲ့ဒီအပိုင်းလေးရှင်းပါဦးဟုတ်ကဲ့
လက်သမားတွေကျတော့အခုကျွန်တော်ဘယ်လိုလုပ်လဲဆိုတော့နံပါတ်1ကနည်းပညာပေးတယ်နည်းပညာဆိုတော့ဒီ organic farming ပေါ့လေဒီ free range ကိုဘလို့ဒီလိုကြောင်းမွေးတဲ့စနစ်ကိုဘလို့မွေးလဲဆိုနီးစနစ်ကိုအားလုံးပေးတယ်အဲ့လိုပဲဒီတို့ကြောင်းမွေးတဲ့ချက်တွေကိုကျွေးဖို့တဲ့အစာတွေပေးပြောင်းနှမ်းနေဒါတွေကိုစနစ်တကျနဲ့ organic နည်းနဲ့ဘလို့စိုက်မလဲဆိုတော့ညီပညာတွေတုံ့ပြန်ပေးတော့ပထမတစ်ချက်ဆိုနံပါတ်1ကတော့ဒီဟာတွေလုပ်ဖို့ဆိုရင်ပတ်စံကိုကျွန်တော်ကတက်နိုင်တဲ့မြတ်တန်ဖိုးပေးတယ် financing ဆိုရယ်ပေါ့လေနောက်တတိယချက်ကကျတော့ပါလဲဆိုတော့ဒီဟာတွေထွက်လာပြီးဘယ်နိုင်ကြောင်းမလဲဆိုလေသမားတွေမှာပြဿနာရှိတယ်အဲ့တော့အဲ့ဒီလေသမားတွေရဲ့ပြဿနာဖြစ်တဲ့ဒီဈေးွက်မရှိတဲ့ပြဿနာကိုကျွန်တော်တာဝန်ယူပြီးတော့ချုပ်ပြောမယ်ဆိုရင်တော့ကျွန်တော်ဒီနည်းပညာကိုငွေကြေးအခက်ခဲပေါ့နောက်ပြီးတော့ market ဈေးကွက်အခက်ခဲတွေအားလုံးကိုလည်းတမားတွေကဖြည့်ရှင်းပေးလိုက်တယ်ဒါကတော့ဒီကျဲဥထုတ်တဲ့တယ်တမားတွေနဲ့ဒီဟို site တွေးတယ်တမားတွေ site တွေးတောက်သူတွေပေါ့လေနောက်တစ်ခါကျတော့အမျိုးသမီးတွေပေါ့ကျွန်တော်ကကျဲဥဒီတွေကိုရန်ကုန်မြို့မှာရောင်းတဲ့ခါကျရင်ဒီတိုင်းမရောင်းဘဲနဲ့ကျွန်တော်ဝါချင်းလေးနဲ့တော့ရောင်းတယ်အဓိကကျတော့ဒီအမျိုးသမီ
းဝါချင်းလို့ဘာလို့စဉ်းစားရလဲဘာကြောင့်တခြားလူ plastic ဘူးလို့ဖော်ဘူးလို့ဘာလို့
အဓိကတော့အခုရဲ့ဟိုဟာဒီနေမှာရှိတဲ့အမျိုးသမီးတွေအလုံးမရှိအလုံးမရှိတဲ့ခါကျတော့ကျွန်တော်တို့အလုပ်ပေးနေတာလေနေမှာလည်းအပေါ်ဆုံးကဘယ်နှကြီးဒီဝါတော့အမြဲနေရာတိုင်းမှာရှိတယ်အဲ့နဲ့ကျွန်တော်တို့ဝါချင်းလေးကိုစားစင်စားတာအဲကျွန်တော်တို့လည်းတကယ်တကယ်ဝါချင်းမရက်တတ်ပါဘူးရက်တတဲ့သူကိုကိုမန်ဒိုရှင်ကနေပြီးတော့မှခေါ်လာပြီးတော့မှရွာလူပြီးတင်ပြီးတယ်တင်ပြီးပြည့်ချက်တယ်အဲ့တော့ဝါချင်းလေးကလည်းကျွန်တော်တို့ရဲ့ဒီအောင်မြင်မှုတွေတစ်ခုပဲဥပမာဆိုရင်ဟိုအမျိုးသီးကျောက်ကချင်းတစ်ထောင်လောက်ကိုရက်နိုင်တယ်တချင်းကို450ရာ
ချင်းတောင်ဆိုတော့
တလောက်ကိုချင်းတစ်ထောင်လောက်ရက်နိုင်တယ်တချင်းတစ်လုံးကိုကျွန်တော်450ပြီးတော့တလောက်ကိုသူတို့ရဲ့ပြန်ရစီဝင်ငွေက4000ကျော်ရှိတယ်ဒါလည်းကျွန်တော်တို့ကကုန်စရာတစ်ခုဖြစ်လာတာပေါ့
သူတို့လည်းပြောတာပေါ့နော်
သူတို့ပြောတာ
ရတယ်ဝင်ဝင်လည်းရတယ
်ဟုတ်ကဲ့
ဆိုတော့လေသမားတွေနေနေတော့ဘယ်လိုအကျိုးမြတ်ရလဲ
လေသမားတွေနေကြတော့ဒီလေသမားမှာနှစ်ပိုင်းရှိတယ်ပေါ့လေမွေးမြူသမားနဲ့စိုက်ပျိုးသမားစိုက်ပျိုးသမားတွေကိုကြတော့ကျွန်တော်ကဒီကျွန်တော်ရဲ့စက်စာအတွဲဒီကျွန်တော်ရဲ့ပြောတဲ့နည်းစနစ်တိုင်းဒီ organic နည်းစနစ်တိုင်းစိုက်ပြီးပါအခုလိုစိုက်ပြီးလို့ဆိုရင်ကျွန်တော်ဘယ်လောက်ပေးမလဲအဲ့တော့လေသမားတွေဆိုရင်ပထမဦးဆုံးနေ့မှာတော့တို့ဒီစက်စာချင်းဆိုတော့ organic လက်မမရသေးဘူး။ဒါပေမဲ့ကျွန်တော်တို့တို့ target ပို့ပြီးလိုက်လဲဆိုတော့3နှစ်တွင်းမှာခင်ဗျားတို့မိုင်းဆုံးနေဒီပေါ်လေးပထမတစ်နှစ်ပြီးရင်ပါပြီးမယ်ဒုတိယနှစ်မပြီးပါဘူးတတိယနှစ်ပြီးရင်နောက်ဆုံး organic ဖြစ်သွားတာပေါ့။ organic ဆိုတဲ့ဘောလေတည့်ရက်တည်းနဲ့တရားလုံးတန်းမဖြစ်ဘူး။မဖြစ်တော့ဒီလေသမားတွေကျွန်တော်ပါလို့ရတယ်ခင်ဗျားတို့3နှစ်နေတော့ခင်ဗျားတို့ organic လက်မရအောင်ကျွန်တော်လုပ်ပေးမယ်။အဲ့တော့ဒီပထမနှစ်မှာဒုတိယနှစ်တတိယနှစ်တွေမှာခင်ဗျားတို့ကျွန်တော်ပြောရတဲ့အတိုင်းလုပ်တယ်ဆိုရင်ခင်ဗျားတို့ကျွန်တော်ဘယ်လောက်ရတယ်လို့ဘယ်လောက်ရတယ်လို့ပြီးသွားမယ်။အဲ့လိုပဲဒီမွေးမြူသမားတွေပေါ့မွေးမြူသမားတွေဆိုလည်းကျွန်တော်တို့ရဲ့ဒီနေ့စဉ်လုပ်ရမယ့်လုပ်ငန်းစဉ်တွေရှိတယ်။ဘာနဲ့မိုးလင်းရနေစပြီးတော့ချက်ချန်တဲ့မှာပါလို့ရမယ်။ညနောက်ဆုံးအိတ်တချင်ဒီပါလို့ရမယ်ဆိုတော့အားလုံးတင်ပေးထားတယ
်။
အဲ့တင်ပေးထားတဲ့အတိုင်းသူလုပ်တယ်ဆိုရင်ကျွန်တော်ကဘလောက်ကျုပ်တလုံးမှာဘလောက်တိုးပေးပါမလဲဆိုတော့ကျွန်တော်ဂရိပေးထားတယ်။အဲ့ဂရိတိုင်းမှာရတဲ့အခါမှာကျုပ်ကကြတော့နေတိုင်းထွက်နေလာပြီးတော့သူတို့နေတိုင်းဝင်လို့ရတယ်။အဲ့တော့ပြောချင်တာကဒီလေသမားပဲဖြစ်ဖြစ်ဒီမွေးမြူသမားပဲဖြစ်ဖြစ်စိုက်ပျိုးသမားပဲဖြစ်သူတို့ကပုံမှန်တဲ့ပို့တဲ့ပစံပူရလာတယ်။နောက်ပြီးတော့ကျတော့အမခင်လည်းရှိတဲ့ market တခုတို့ရောက်ရတယ်ပေါ့
။ organic ဖြစ်ပါတယ်လို့ကိုဆိုရင်တော့ဘယ်လောက်အမခင်ခံနိုင်အမခံနိုင်မလဲ
။အဓိကကကျွန်တော်တို့မြန်မာနိုင်ငံမှာကဒီနားလည်မှုလွှဲတာတခုရှိတယ
်။
အဲ့ဒါကျတော့ဘာလဲဆိုတော့ဒီဓာတ်ရုပ်ပေတာမသုံးတာနဲ့ organic ဖြစ်တယ်ဆိုပြီးကျွန်တော်တို့မိဘတွေကအများစုပေါ့လေကျွန်တော်ပတ်ဝန်းကျင်မှာယုံကြည်ထားကြတယ်။ဒါပေမဲ့တကယ်တကယ်က organic ဆိုတာအဲ့ဒီဟိုဒီ chemical မပါယုံနဲ့ organic ဖြစ်တာ
ဒီပစ္စည်းမပါယုံနဲ့မဟုတ်ဘူး
organic ပစ္စည်းဖြစ်တာလည်းမဟုတ်ဘူးသူကဘာလို့ရမလဲဆိုတော့သူက process ပုံများစွာရှိတယ် ဥပမာဆိုပါဆိုဒီကြက်တွေကျူးတဲ့ဟာမှာပဲပြောင်းနှံအလုံးတည်း organic လက်မှတ်ရပြီးသားပဲဖြစ်ရမယ် organic ရပြီးသားပြောင်းဖြစ်ရမယ် organic ရပြီးသားနှံဖြစ်ရမယ်အဲ့လိုမျိုးနေမှာမရှိမရှိတော့ကျွန်တော်တို့ကလည်းတကယ်တည်း organic ယူခဲ့တာမဟုတ်လက်ရှိကျွန်တော်တို့ခြံတွေအလုံးတည်းရထားတဲ့လက်မှတ်တွေ conversion to organic ပေါ့ဘာမှလို့ပြောရတော့ conversion organic တို့ကူးပြောင်းစဲကာလအနေနဲ့ certificate ကိုကျွန်တော်ယူထားတာ
အဲ
့တော့ကျွန်တော်တို့ဒီ
certificate ကဘယ်သူကထုတ်ပေးတာလဲ
မြန်မာ organic agriculture group ဆိုတဲ့ group တစ်ခုကနေတော့ထုတ်ပေးပါတယ်ဟု
တ်ကဲ့
အဲ့တော့အဲ့ဒီ group ရဲ့ကျွန်တော် commitment ကျွန်တော်ရဲ့ commitment အရဆိုရင်3နှစ်နေတော့ဒီ full flat ပေါ့တရားရင်လုံးဖြစ်တဲ့ organic ဖြစ်အောင်သွားရတယ်အဲ့တော့အဲ့ဒါကြောင့်လည်းဒီမြန်မာ organic agriculture group ကနှစ်တိုင်းနှစ်တိုင်းသူတို့ evaluate တန်လုပ်တယ်တို့ကြောင့်ဘာတို့တက်လာလဲဟုတ်တယ်ဘလောက်တူတက်လာလဲကျွန်တော်တို့ဒီဘိုင်လူလဲသူတို့တော့ကျွန်တော်တို့ကြည့်ပြီးတယ်ခင်ဗျအဲ့လိုမျိုးနေကျွန်တော်တို့သွားရတာကိုဟုတ
်ဆိုတော့အခုလက်ရှိအချိန်တွေကဒါကိုဇော်ရဲနောင်တို့ပြောနေတာက organic လုံးလုံးအပြည့်မဟုတ်ဘူးဆိုပေမဲ့အဲ့ဒီကိုသွားနေတယ
်ဟုတ်တယ်ကျွန်တော်တို့လက်ရှိမှာဆိုပြောနိုင်တာက90%လုံး organic ပြီးသားပြီဒါပေမဲ့ကျွန်တော်တို့ကဒီစားသုံးသူပေါ့လေမမားရွေးစီတဲ့ခါကျတော့ကျွန်တော်ဘာလို့ဘလို့ပြောပြီးရောင်းလဲဆိုတော့လွတ်ကြောင်းကျဲဦးပေါ့လေအင်းလို့ပြော free range လို့ပြောတယ
်
ကျွန်တော်ရဲ့ဒီဘူးတွေဘူးတွေတိုင်းမှာကျွန်တော်ကစားမအောင်ရောင်းတဲ့စားသုံးသူရောင်းတဲ့ဘူးတွေတိုင်းမှာကျွန်တော်က organic ကျုပ်လို့တလုံးမမြည်တာဘူးဒါပေမဲ့ကျွန်တော်လွတ်ကြောင်းကျုပ်လို့ပဲကျွန်တော်သုံးထားတယ
်ဆိုတော့ဒီဥစ္စာကမွေးရတာလည်းပဲဟလာဟိုမြေရောဘာရောညာရောဆိုတော့ကိုညာစိတ်ပူများမှာအသေးချာပဲတခြားမွေးတဲ့နီးတွေနဲ့စားတခြားမွေးတာတခြားချက်တွေမွေးပြီးတော့ဥဥတာနဲ့စားရင်ဆိုတော့ထုံးလုံးတဲ့ကုန်ကြစည်းနဲ့ဈေးဘက်ကိုတင်ရဈေးဘက်မှာလည်းဒီကျဲဥကနက်ပူစည်းကြည့်မယ်ဆိုတော့ဈေးဘက်မှာရောစိတ်ဝင်စားတဲ့လူစားသုံးသူလုံလောက်ရလား
လက်ရှိမှာကျတော့ကျွန်တော်တို့ရဲ့ဈေးဘက်ပုံစံဟိုပါပေါ့လေတိသက် market ပေါ့တိသက် market ပုံစံလေးပါတရှိကျွန်တော်တို့ထုတ်နိုင်နေတဲ့ပမာဏရေဝန်ထမ်းတွေရဲ့ customer ပမာဏညှကြီးဖြစ်နေတယ်ကျွန်တော်တို့ကဟို customer လူတော့လည်းထုတ်ပေးဖို့လူတယ် market ထဲမှာပြတ်လို့မရဘူးအဲ့လိုပဲ market ပို့သွားတယ်ကျွန်တော်ကရှုံးတယ်အဲ့တော့ကျွန်တော်ကဘာလုပ်ရလဲဆိုတော့ကျွန်တော်ဒီကျွန်တော်ရဲ့လက်ရှိ customer အရေးတွက်ရေနောက်မှထပ်ထွက်လာမယ့် customer ဆိုကျွန်တော်အများနဲ့မှန်းပြီးတော့မှကျွန်တော်ကအဲ့လိုမျိုးကြောင်းသွားတဲ့ပုံစံမျိုးရှိပါသေးတယ်။
လက်ရှိအခြေအနေကနေပြီးတော့ရှေ့ကိုဒီထက်ပို့ပြီးတော့ချေနိုင်မယ်ပို့တိုးတက်နိုင်မယ်လားလားရောရှိလား
။ရှိတယ်ခင်ဗျ။အဓိကကတော့ကျွန်တော်တို့ဒီဟာသုံးမစင်တော့ကုန်ကျစရိတ်ဒီအများကြီးရှိတာဆိုတော့ကျွန်တော် market ချဲ့ဖို့ဆိုရင် marketing လုပ်ဖို့လိုတယ်။ဈေးကွက်ချဲ့ထွင်ရေးအတွက်ကုန်ကျစရိတ်တွေရှိနေတယ်။နောက်ပြီးတော့ဒီ channel အများကြီးကိုအဲ့ဒီဈေးကွက်ကိုချဲ့တယ်လို့ဈေးကွက်ကလိုက်လာရဆိုတဲ့ခါမှာကျွန်တော်တို့မှာကျွန်တော် channel ready မရှိဘူး။ကျွန်တော်လယ်သမားတွေနဲ့ကျွန်တော်လုပ်ဆောင်ရအများကြီးရှိသေးတယ်။လယ်သမားတွေဆိုတာသူတို့ကိုတွားရတယ်၊စီယုံရတယ်တခုချင်းလို့ရတယ်အဲ့တော့ဒါတွေအားလုံးတက်ဆိုကျွန်တော်အဓိကလိုတာတော့ဒီဘဏ္ဍာရေးဆိုင်ရာခက်ခဲပေါ့ကျွန်တော်ဒီဘဏ္ဍာရေးဆိုင်ရာခက်ခဲပြည်တယ်သွားတယ်ကျွန်တော်အများကြီးကျွန်တော်ရှေ့ကိုစိတ်သွားတိုင်းကိုပါတော့လို့ရတာပေါ့ခင်ဗျာ
ဒီလိုမျိုးပေါ့နော်စံသစ်တီထွင်ပြီးတော့ငကိုလုံးကမရှိသေးတဲ့ဟာမျိုးဒီထွင်စံသစ်ပြီးတော့ကိုယ်စောင်းရင်တော့လူငယ်ရင်းနဲ့လုံနိုင်တာကမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတာရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုလို့ပြောမယ်ဆိုပြောလို့ရနိုင်ကလား
ကျွန်တော်လည်းတခါလေးအလိုစဉ်းစားမိတယ်ဘာဖြစ်လို့လဲဆိုတော့ဟိုဒီချိန်မှာတင်မှုရကြလုပ်နေလို့ကတော့မလွယ်ဘူးမလွယ်တဲ့ခါကျတော့ကျွန်တော်တို့အသက်အရွယ်လူငယ်တွေကဘာဖြစ်လာလဲဆိုတော့အစ်စ်တွေဒီထွင်ပြီးလုပ်လာကြတယ်။ဟိုကော်ဖီကိုအစ်စ်လေးဒီထွင်လိုက်မလား။မြို့သီးကိုပုံစံအစ်စ်ပြောင်းလို့မလား။တော်အဲ့လိုပုံစံပြောရင်တော့ရှိနေပြီးသားဟာတွေပဲ။ကျွန်တော်ကျုပ်ဆိုရလဲအရင်ကရှိထားပြီးသား။ကျုပ်ကမှပုံစံပြောင်းလို့တော့ဒီလိုဖြစ်သွားတယ
်
။မြို့သီးကိုလည်းပုံစံတွားလိုက်တော့ပုံစံပဲ။အဲ့တော့ဒီကာလအတွင်းမှာတော့ကျွန်တော်တို့ဒီလူငယ်တွေကမှနည်းနည်းလေးပုံစံပြောင်းပြီးတော့စုံစမ်းတဲ့ပုံစံထုတ်လိုက်ပြီးတော့အများကြီးတွေ့ရအောင်
။ဆိုတော့ဒိုင်းကြီးကဒီထက်ပို့ပြီးတော့တူတက်ပြီးတော့ကြောင်းလဲမယ်ဆိုတော့ဆုတ်ယူပြီးတော့ကြောင်းတော့ဘယ်တူတက်ပြီးကြောင်းလဲမယ်ဆိုရင်ကြာရေးပူဖြစ်လာနိုင်တယ်လို့ပူအကျိုးရှိလာနိုင်တယ်လို့ပြောရင်တော့ပြောနိုင်လား
အဓိကတော့ကိုကြီးဟိုအခုအခက်ခဲတခုဖြစ်ပြီဆိုရင်အခက်ခဲထဲမှာဖောက်ထွက်တဲ့လူတွေရှိတယ်အဲ့ဖောက်ထွက်တဲ့လူတွေကသူဖြစ်ကြောင်းလဲတိုင်းမှာပေါ်လာတာပဲဆိုလိုတာကကျော်ဒီအချိန်မှာဟုတ်တယ်ဟိုအခက်ခဲတွေအများကြီးရှိတယ်အဲဒါပေမဲ့အဲ့အခက်ခဲတွေမှာထွက်ပေါက်ကိုရှာတဲ့လူတွေရှိတယ်အဲ့ထွက်ပေါက်ရှာတဲ့လူတွေကတော့ကျော်မျက်စိတွေမှာများတော့သူငယ်တွေများတယ
်ကျေးဇူးအများကြီးတင်ပါတယ်ကိုဆိုရင်တော့
ဟုတ်တယ်ဒီလိုပြန်ပြည့်ပြန်ပါမယ
်ကိုချောတိုင်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ19 kHz 1543ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့မြမတီကပေးစာကန်တာအစာအထူးစီအစဉ်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုမထုတ်လွှင့်ခင်သတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရှင
်လက်ရှိအချိန်ဟာအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့OIC ရဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂမှာလက်မှတ်ရေးထိုးထားတဲ့ဂျီနိုဆိုက်သဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အချိန်ဖြစ်ပါတယ်။အထူးသဖြင့်မြန်မာတပ်မတော်ကနေရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမူဆင်တွေကိုလူမျိုးလုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုပြီးစွပ်စွဲထားတာပါ။ဒါကိုမြန်မာနိုင်ငံကိုစားနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကနယ်သာလန်နိုင်ငံသဟိတ်ကိုသွားပြီးငါရထားတဲ့ရှင်းနေတဲ့အတူအမှုကိုရင်ဆိုင်နေရခြင်းဖြစ်ပါတယ်တပ်မတော်ဘက်ကကျူးလွန်ခဲ့ပါတယ်ဆိုတဲ့အမှုအတွက်အစိုးရအဖွဲ့ခေါင်းဆောင်ကိုယ်တိုင်ဥဆောင်ပြီးတွားရောက်ရင်ဆိုင်နေရခြင်းတပ်မတော်ဟာဂျီနိုဆိုက်အမှုကိုမကျူးလွန်ပါဘူးဆိုပြီးခုခံခြေပနေရခြင်းပြည်တွင်းမှာတပ်မတော်စစ်ခေါင်းဆောင်တွေတပ်မတော်ကိုယ်စားလွှတ်တော်တွေရောက်နေတဲ့ကိုယ်စားလှယ်တွေကဘာတွေပြောဆိုပြုမူနေကြသလဲ ICJ ပြည်ထနာကြောင့်တပ်မတော်ခေါင်းဆောင်တွေရဲ့အတွေးခေါ်တွေပြောင်းလဲလာကြသလားအရင်တိုင်းရှိနေသေးပဲလားဆိုတာလေလာတင်ပြသွားပါမယ်
အခုဆိုရင်လွှတ်တော်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD အမတ်တွေကတစ်ဖက်ပြည်ခိုင်ဖြိုးနဲ့တက်မတော်သားကိုယ်စားလှယ်တွေကတစ်ဖက်အပြင်းအထန်ငင်းခုန်နေကြတဲ့အချိန်မှာ NLD ပါတီဘက်ကဖွဲ့စည်းပုံတစ်ခုလုံးကိုခြုံငုံသုံးသပ်ပြီးပြင်ဆင်ရေးလုပ်ငန်းတွေစတင်နေချိန်ပြည်ခိုင်ဖြိုးနဲ့တက်မတော်ကိုယ်စားလှယ်တွေဘက်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်း5ခုအထိတင်လာပြီးအဲ့ဒီဥပဒေမူကြမ်းတွေကိုဘယ်လိုဆက်လုပ်ကြမလဲဆိုတဲ့ကိစ္စအကြီးအကျယ်အငင်းပွားနေကြတာဖြစ်ပါတယ်။ဒီခိုင်ဖြိုးနဲ့တက်မတော်ဘက်ကဒီဥပဒေမူကြမ်းတွေကိုလွှတ်တော်ထဲတင်ဆွေးနွေးမဲခွဲဆုံးဖြတ်စသဖြင့်လှုပ်ချင်နေကြပါတယ်။ NLD ဘက်ကတော့ဒီဥပဒေမူကြမ်းတွေကိုဖွဲ့စည်းပုံတစ်ခုလုံးကိုပြင်ဆင်ဖို့လုပ်ကိုင်နေတဲ့45ဦးကော်မတီလုပ်ငန်းစဉ်ထဲထည့်သွင်းဖို့ဆန္ဒရှိနေကြတာပါ။ဒီကိစ္စလွှတ်တော်ရင်းမဲခွဲဆုံးဖြတ်တော့ဒီခိုင်ဖြိုးနဲ့တက်မတော်ကိုယ်စားလှယ်တွေတင်တဲ့ဥပဒေမူကြမ်းတွေအလုံး45ဦးကော်မတီရဲ့လုပ်ငန်းစဉ်ထဲထည့်သွင်းဖို့ဆိုတဲ့အဖြေထွက်ပေါ်လာပါတယ်။ဒီမှာဒီမဲ့တက်မတော်သားကိုယ်စားလှယ်တွေဘက်ကဒီမိုကရေစီအနိုင်ကျင့်တာဆိုတဲ့စကားလုံးမျိုးတွေအပါအဝင်ရှေ့ပိုင်းမြမသမိုင်းမှာဖြစ်ပျက်ခဲ့မှုတဲ့စစ်တပ်ကအာဏာသိမ်းတဲ့အဖြစ်မျိုးရောက်သွားနိုင်တယ်ဆိုတဲ့အထိတွယ်ဝိုက်ပြောဆိုတတိပေးတာရှိလာပါတယ်။ဒီဇင်ဘာ5ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာတီခိုင်ဖြိုးပါတီဝင်ကင်းပြည်နယ်အမှတ်5အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်တန်းနိုင်အပါအဝင်145ဦးတင်ပြထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီး
Bonnie made a friend in class.
Oh, she's already making friends.
No, no, she literally made a new friend.
မကြောက်ရင်ကောင်းဆုံးတော့မယ်2019ခုနှစ်နှစ်ကုန်ချိန်မှာပြီးခဲ့တဲ့2019တစ်ခုလုံး Hollywood ရုပ်ရှင်ဇာတ်ကားတွေမှာဘယ်ကားတွေအောင်မြင်ရတယ်ကြည့်ကြရအောင်ပါနော်။ကောင်းမကြည့်ဖြစ်တဲ့ရုပ်ရှင်ကားတွေရှိရင်လည်းပြန်ပြီးကြည့်ရင်ကြည့်ရနိုင်အောင်ပါဒီကနေ့2019ခုနှစ်ဟာဒီစီရုပ်ရှင်ထုတ်လုပ်ရေးအတွက်တကွာလုံးမှာရုံဝင်လူများတဲ့ကားတွေနဲ့အောင်မြင်မှုရတဲ့နှင်းဆိုကြောရပါမယ်။နိုင်ငံတကာမှာလူအားပေးအခံရဆုံးရုပ်ရှင်ကား5ကားမှာ4ကားကဒီစီကထုတ်တာဖြစ်ပါတယ်။အဲ့ဒီထဲမှာ Avengers Endgame ကရှေ့ဆုံးကရှိပြီးတော့တကွာလုံးရုံတင်ဝင်ငွေဒေါ်လာတန် 2,800 ရခဲ့တယ်လို့ Box Office Mojo Website ကပြောပါတယ
်။ And never return.
အဲဒီနောက်မှာတော့ Disney ရုပ်ရှင်ထုတ်လုပ်ရေးကပဲနာမည်တူနဲ့ကာတွန်းကားကိုပြန်ပြီးရိုက်ကူးတဲ့ The Lion King ရုပ်ရှင်ကားကတကွာလုံးကရုံတင်ဝင်ငွေဒေါ်လာတန် 1,600 ရခဲ့တာပါ
You must take your place in the circle of life
တတိယနေရာမှာတော့ Spider-Man Far From Home ပင်ကူလူသားရုပ်ရှင်ကားရှိပြီးတော့အခုချိန်ထိဆိုရင်တော့ရုံတင်ဝင်ငွေဒေါ်လာတန် 1,100 ကျော်ရထားပြီးပါပြီ
Star Wars feel like I'm putting my friends in danger The world needs next Iron Man
You going to step up or not
အဲ့ဒီနောက်မှာတော့ Disney ကပဲထုတ်လုပ်ရိုက်ခဲ့တဲ့ Captain Marvel ရုပ်ရှင်ကားနဲ့ Toy Story နံပါတ်၄ရုပ်ရှင်ကားတို့ဒေါ်လာတန် 1,120 နဲ့တန် 1,080 လို့အတူတူရထားပါတယ်။ဒီဝင်ငွေစင်းက November လမှာစင်းပိတ်ပြီးတွက်ထားတဲ့အစီအစဉ်ဖြစ်ပါတယ
်။ Now we must hope
Disney ရုပ်ရှင်ထုတ်လုပ်ရေးကပဲရိုက်ကူးတဲ့ Frozen နံပါတ်၄ရုပ်ရှင်ကားကလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရုံတင်ခဲ့ပေမဲ့ရုံတင်တင်ချင်းအတော်ကိုအခြေအနေကောင်းတာတွေ့ရပါတယ်။အခုချိန်ထိဆိုရင်ဒီကွာလုံးအတိုင်းအတာနဲ့ဒေါ်လာ350လောက်ရထားတာကြောင့် animated cartoon ရုပ်ရှင်ကားတကားအနေနဲ့ဒီကွာလုံးမှာရုံတင်တင်ချင်းဝင်ငွေအများဆုံးရတဲ့ကားဖြစ်သွားတယ်လို့ Disney ကပြောပါတယ်။2003ခုနှစ်ကအကြီးကျယ်အောင်မြင်ခဲ့တဲ့ cartoon က Frozen ရဲ့အဆက်ဒုတိယကားရိုက်ကူးတာဖြစ်ပြီးရုံတင်တင်ချင်းတစ်ပတ်မှာရုံတင်တဲ့နေရာမှန်သမျှမှာဒီကားကထိတ်ဆုံးနံပါတ်1နေရာရခဲ့တာပါ။ဟောလိဝုဒ်ရုပ်ရှင်လောကအတွက်အကြီးအကျယ်ဆုံးရုပ်ရှင်ဆုချီးမြှင့်ပွဲဖြစ်တဲ့အကယ်ဒမီဆုပေးပွဲအခမ်းအနားကလည်း2019ခုနှစ်နှစ်ဆမှာအမတ်တရားဖြစ်စရာတွေနဲ့ဆက်ကြတာပါ။ကွင်းတီဂီတာအဖွဲ့ရဲ့ပင်နိုင်ဆိုတော့ Freddie Mercury ရဲ့ဘဝအထုပ်ပတ်တီကိုပြန်ပြောရိုက်ကူးထားတဲ့ Bohemian Rhapsody ရုပ်ရှင်ဇာတ်ကားထဲမှာ Freddie Mercury ဖြစ်တဲ့တရုတ်ဆောင်နဲ့ Rami Malek ကအကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုရသွားပါပြီ။ဒီကားကဒီနေ့အတွက်အော်စကာဆုအများဆုံးဖြစ်တဲ့ဆုလေးဆုရသွားတာဖြစ်ပါလိမ့
်မယ်။ Your legend friend
ဒါမဲ့လည်းအကယ်ဒမီရရဲ့အထူးကြားဆုံးလို့ပြောရမယ်ဆိုရင်တော့ဗြိတိသျှမင်းသမီး Olivia Cole ကအကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုရသွားတဲ့ကိစ္စပါ
He is reason working for a black man. You and the deep south will be problems.
Promise me you're going to write me a letter.
No promise.I've never had fried chicken.
နောက်ထပ်ထူးခြားရလို့ပြောလို့ရမယ်ကိစ္စတစ်ခုကတော့အကောင်းဆုံးဇာတ်ကားစုစီးရင်မှာခီးသွားရုပ်ရှင် Green Book ကအများကစုရမယ်လို့ခန့်မှန်းထားတဲ့ Roma ရုပ်ရှင်ကားကိုကြော်ပြီးတော့စုရသွားတဲ့ဖြစ်ပါတယ်။ဒီလိုမျိုး Roma ရုပ်ရှင်ဇာတ်ကားအကောင်းဆုံးရုပ်ရှင်ဇာတ်ကားစုနဲ့လွဲသွားလို့ Netflix online ရုပ်သံလိုင်းအနေနဲ့သူတို့ရိုက်ကူးထုတ်လုပ်ပြီး Netflix မှာပြတဲ့ရုပ်ရှင်ကားကတစ်မျိုးကြနည်းနဲ့ရုံတင်ဟောလိဝုဒ်ရုပ်ရှင်ကားတွေကိုတော့ကြော်တက်သွားပြီဆိုတာမျိုးနဲ့လက်မမထောင်လိုက်နိုင်ဘူးဖြစ်သွားရပါတယ်။ဒါမဲ့လည်းဒီရိုမာရုပ်ရှင်ကားကိုရိုက်ကူးတဲ့ဒါရိုက်တာအယ်ဖွန်ဆိုကရွန်ကတော့အကောင်းဆုံးဒါရိုက်တာဆုရသွားတာပါ။ပြီးတော့ဒီအထုပ်ပတ်တီရုပ်ရှင်ရိုမာဇာတ်ကားကအကောင်းဆုံးနိုင်ငံသားဘာသာဇာတ်ကားရုပ်ရှင်နဲ့အကောင်းဆုံးရုပ်ရှင်ဓာတ်ပုံဆုလို့ရရှိပါတယ
်။ I don't know all of them are beautiful. Of course foreign language film given to a Mexican film.
မပြောရပါဘူးဗျာကားတိုင်းကောင်းတာပါပဲဒါပေမဲ့ဒီမက္ကဆီကန်စကားပြောရုပ်ရှင်ကားအကယ်ဒမီဆုပေးပွဲမှာနိုင်ငံသားဘာသာရုပ်ရှင်ကားဆုရတာကြောင့်ကျွန်တော်တို့နိုင်ငံအတွက်အရန်ကိုဂုဏ်ယူမိပါတယ်ဒါပေမဲ့ကားတိုင်းသိကောင်းကြပါတယ်လို့ဒါရိုက်တာအယ်ဖာဆွန်ကူရွန်ကပြောသွားပါတယ်နာမည်ကြီးမင်းသားဘရက်ဒလီကူပါနဲ့အဆိုတော်လေးဒီဂဂါတို့ကတော့သူတို့ပါဝင်တရုတ်ဆောင်နဲ့အစားအစပွန်ရုပ်ရှင်တွေကဇက်ဝင်ဆုံးတွေရှယ်လို့ကိုဒီဆုချီးမြှင့်ပွဲမှာဖျော်ဖြေခဲ့ပြီးတော့ရွှေပွဲလာပြည်သက်တွေကိုတချင်းနဲ့မျောပါခံစားခဲ့ကြတာတွေ့ရပါတယ်။အဲ့ဒီအစားအစပွန်ရုပ်ရှင်ဇက်ကနဲ့လေဒီဂါဂါအော်စကာဆုရရှိခဲ့ပါတယ်
။ Trying to build little bits of the puzzle. What do you remember about the incident?
I like this one.
Look at the map. Where were you when it happened?
ရုံတင်ဝင်ဝင်များပြီးတော့လူကြီးများအောင်မြင်တဲ့ကားတွေကိုကြည့်ပြီးတော့ကျောင်းကလူသိမ့်ဝင်တဲ့ရုပ်ရှင်ကားတွေကိုလည်းကြည့်ကြရအောင်ပါ။ The Goldfinch ရုပ်ရှင်ဇာတ်ကားက2013မှာပူလီဇာဆုရရှိထားတဲ့ဝတ္ထုကိုပြန်ပြီးရိုက်ကူးတာဖြစ်ပါရဲ့။ဒါမဲ့ဒီလိုမျိုးစာအုပ်မှာအောင်မြင်မှုရတယ်ဆိုပေမဲ့ရုပ်ရှင်ပြန်ပြီးရိုက်တဲ့အခါမှာတော့အဲ့လိုအောင်မြင်မှုမျိုးမရပါဘူး။အဲ့ရုပ်ရှင်တွေမှာပါဝင်တဲ့ရုပ်ဆောင်တဲ့အတွေကလည်းနာမည်ကြီးတွေပဲဖြစ်ပါရဲ့။ဒါမဲ့ဒီရုပ်ရှင်ကဝင်ငွေအဖြစ်လဲမအောင်မြင်လို့ဖန်တီးမှုအပိုင်းမှာလည်းဝေဖန်ခံရပါရဲ့။နာမည်ကျော်မင်းသမီးနီကိုလ်ကင်မန်ပါဝင်တရုတ်ဆောင်ထားပေမဲ့ရုပ်ရှင်ဝေဖန်ရေး website ဖြစ်တဲ့
Rotten Tomatoes website ကတော့ဒီကောင်း24ရာခိုင်နှုန်းပဲအမှတ်ပေးထားပါသေးတယ်တကဘာလုံးရုံတင်ဝင်ငွေကလည်း10သန်းအောင်မရတာမလို့ရိုက်ကူးကုန်ကြစီဒေါ်လာ55သန်းအတွက်အရင်အောင်မကြည့်ဖြစ်ခဲ့ရပါတယ်။ဒါနဲ့စူပါဟီးရိုးလူစမ်းကောင်းရုပ်ရှင်ကားတွေကတော့ရုံတင်လူကြိုက်များတဲ့ကားတွေပဲလို့အလုံးကထင်ထားကြပါရဲ့နော်။ဒါနဲ့လည်းပြည်ပြည်တဲ့2019ခုနှစ်ရုံတင်တဲ့စူပါဟီးရိုးရုပ်ရှင်ကားတကားဖြစ်တဲ့ Hellboy ရုပ်ရှင်ကားကတော့လုံးဝကိုအောင်မြင်မှုမရခဲ့ပေမဲ့ရုံမှာ6ကက်ကက်နဲ့အဆုံးသတ်သွားပါတယ်။ Hellboy ငရဲလူလာရုပ်ရှင်ကားကရိုက်ကူးကုန်ကြစီဒေါ်လာ150တောင်ရှိခဲ့ပါတယ်။ရုံတင်ပြီးတော့ပြန်ဝင်ငွေဒေါ်လာ44တန်းပဲပြန်ရခဲ့တာပါ။ဒီရုပ်ရှင်လိုပဲ X-Men ရုပ်ရှင်ဇလန်တွေကားတကားဖြစ်တဲ့ Dark Phoenix ရုပ်ရှင်ကလည်းရုံကိုလူမဝင်မနဲ့အဆုံးပေါ်ခဲ့ပါတယ်။ရိုက်ကူးရေးတစ်ခုတည်းနဲ့တင်ဒေါ်လာတန်း200လောက်အကုန်ကျခံရိုက်ကူးခဲ့ပေမဲ့လေအမေရိကန်ပြည်အောင်စုမှရုံတင်တော့လုံးဝမအောင်မြင်ပဲဝေဖန်ရေးသမားတွေကလည်းအကြီးအကျယ်ဝေဖန်ခဲ့ကြတာပါနိုင်ငံတကာကရုံတင်ဝင်ငွေနဲ့ပေါင်းပါမှစုစုပေါင်းဒေါ်လာတန်း250ကျော်ပဲရခဲ့ပါတယ်ဒါမြင့်2019ခုနှစ်ကဂီတာကျော်မော်ရဲ့အာထုပ်ပတ်တီရုပ်ရှင်ကားတွေအောင်မြင်မှုရရင်နှင်းလို့ပြောနိုင်ပါတယ်ဗြိတိသျှအဆိုတော်ကြီးအယ်တန်ဂျွန်အကြောင်းရိုက်ကူးတဲ့ Rocketman ရုပ်ရှင်ကားကအစAmerican မင်းသမီးကြီး Judy Garland ရဲ့ဘဝနောက်ဆုံးနေ့ရက်တွေကြောင့်ခြေခွဲဝန်းနေစရာရိုက်ကူးထားတဲ့ Judy ရုပ်ရှင်စကားအစုံအောင်မြင်မှုရရင်ပြောနိုင်ပါတယ်။ဒီရုပ်ရှင်မှာမင်းသမီး Renee Zellweger ရဲ့သရုပ်ဆောင်ပါရမီကိုလည်းအရင်ဝိုင်းပြီးချီးကျူးနေကြတာပါ
။ Room service.
I didn't order anything.
There's a man under the train. Surprise.
I don't think about it. That's a conversation that happens in rooms that I'm not in. So
ကျွန်မကအဲ့ဒါကိုမစဉ်းစားထားဘူး။အဲ့ဒီမှာပြောခဲ့တဲ့ဇာတ်ကားတွေကိုကျွန်မတကယ်နားထောင်ခဲ့ရမျိုးမဟုတ်ဘူးလေ။ဒါကြောင့်မလို့ဒီဇာတ်ကားကဘလို့အတွေ့အကြုံရတယ်။နောက်ပြီးတော့ဒီဇာတ်ကားရိုက်ကူးရင်းနဲ့ရရှိရတဲ့ငွေချင်းနဲ့မိတ်ဆွေငွေချင်းအစ်စ်တွေဒါတွေတက်ဘလို့ဝမ်းသာစရာကောင်းလဲဆိုတာမျိုးပဲကျွန်မစဉ်းစားပါတယ်။ဒလော်ရီရတာကကျွန်မအတွက်တော်တော်ကိုအကျိုးထူးပါတယ်လို့မင်းသမီး Renee Zellweger ကပြောသွားပါတယ်။2019ခုနှစ်အတွင်းထူးထူးခြားခြားရုပ်ရှင်ကားတွေကိုလည်းဆက်ပြီးပြောပြခြင်းပါတယ်။ဗြိတိန်နိုင်ငံမှာအောင်မြင်မှုရတဲ့ရုပ်သံဇာတ်လမ်းတွေ Downton Abbey ဇာတ်လမ်းတွေကို2019 September မှာတော့ရုပ်ရှင်ကားကြီးဖြစ်နေပိတ်ကားကြီးပေါ်မှာကြီးကွင်းရခဲ့ကြပါတယ်။မင်းမျိုးမင်းနဲ့တွေနဲ့သူတို့ရဲ့အစီကံအမှုတန်းတွေကိုရုပ်ရှင်ကားပေါ်မှာတွေ့ရတာပါ။ရုပ်သံဇာတ်လမ်းတွေကမူရင်းသရုပ်ဆောင်တော်တော်များများကိုပဲကြီးရုပ်ရှင်ကားကြီးမှာပြန်ပြီးတွေ့နိုင်ပါတယ်
။ Welcome to Downton Abbey.
Do you have enough cliches to get you through the visit?
၂၀၁၉ခုနှစ်တွင်ရုပ်ရှင်လောကမှာစူးစူးညံ့ညံ့ဖြစ်စေတဲ့ရုပ်ရှင်ကားတကားကတော့ Joker ပဲဖြစ်ပါရဲ့
I have some bad news for you. This is the last time we'll be meeting.
You don't listen, do you? You just ask the same questions every week. How's your job? Are you having any negative thoughts?All I have are negative thoughts.
ရုပ်ပြကတုံးကိုရုပ်ရှင်ကားအဖြစ်နဲ့ပြန်ပြီးရိုက်ကူးထားတဲ့ Joker ရုပ်ရှင်ကားကနိုဝင်ဘာလရုပ်ရှင်လက်မှတ်အရောင်းဝင်ငွေဒေါ်လာတန်း1000ကျော်သွားစေခဲ့ပြီးတော့အာအဆင့်ကန့်သက်ကြီးစုရုပ်ရှင်အဆင့်သတ်မှတ်ထားတဲ့ရုပ်ရှင်ကားတကားအနေနဲ့ဒီလောက်ဝင်ငွေများများရစေတဲ့ပထမအဆုံးကားဖြစ်ပါတယ်ဒီရုပ်ရှင်ကားကလူရည်တိတ်ညားတဲ့တရုတ်နိုင်ငံမှာတော့မှပြခွင့်မရပဲဒီလောက်ဝင်ငွေများများရတာဖြစ်ပါတယ်ဒီရုပ်ဆောင်ကဝေဖန်မှုတွေတလေကြီးနဲ့ကြုံရပြီးတော့အော်တိုဘာမှာအမေရိကန်ပြည်အောင်စုမှာမိတ်ဆက်ကားရုံတင်တော့မြို့ကြီးတွေမှာရဲတောင်မှချထားရတာပါရုပ်ရှင်ထဲမှာအဓိကတိရုပ်ဆောင်ကသူများတွေကိုအနိုင်ကျင့်တဲ့ဇက်ရုံနဲ့အကြမ်းဖက်မှုတွေလုပ်လို့ခက်ရွရွလူတွေအဲ့ဒီဇက်ကောင်ကိုအတုခိုးပြီးတော့လိုက်တိုက်ခိုက်မှုတွေလုံးမဆိုးရတယ်ဆိုပြီးတော့တော်တော်ကိုစုညံတန်တွေနဲ့ရဲတောင်ချထားရတဲ့အခြေအနေဖြစ်သွားခဲ့ရတာပါဂျိုကာဆိုတဲ့ဇက်ကောင်ကတော့လင်းတို့လူသားဘက်မန်နဲ့သူ့ရဲ့ပြိုင်ဘက်ရန်သူဖြစ်ပြီးတော့ဂျိုကာဖြစ်တဲ့တရုတ်ဆောင်နဲ့ Walking Phoenix ရဲ့တရုတ်ဆောင်မှုကလည်းတကယ်ကိုကောင်းလွန်တရုတ်ပါလွန်လို့တကယ်ကြောက်စရာခံစားမှုမျိုးကိုပေးစွမ်းတယ်လို့ပြည်သက်တွေကပြောပါတယ်။ရုပ်ရှင်ရောအဝင်မှာအိတ်တွေကိုစစ်မယ်မျက်နှာဖုံးတွေတက်မလာပါနဲ့။နောက်ကခြုံတဲ့ဝတ်ရုံတွေဒါမှမဟုတ်လဲဇက်ကောင်ဝတ်စုံ costume တွေဝတ်မလာကြပါနဲ့လို့အဝင်ပေါက်ကမှစိုင်းမုတ်တွေထောင်ထားရတာပါ။ဆောင်ပြုတ်ရုပ်ရှင်ရုံမှာအဲ့ဒီအချိန်ကတာဝန်ကျနေသူကတော့မန်နေဂျာ Mike Arrigo ဖြစ်ပါတယ်
။ No masks, no costumes. Anyone that comes in with that will be asked to leave or to put their backpack or their costumes, take it off, put it in the car.
Otherwise, ဘယ်လိုမှလာရ၊ညနေဖုန်းတက်မလာရ၊ costume ဝတ်မလာရလို့တကားဝါမှာစိုင်းမှုတွေထောင်ထားပါတယ်။အဲ့ဒီလိုဝတ်စားလာမယ်ဆိုရင်ဝင်ဝတ်မပေးဘူး။ အိတ်ထဲလက်ထဲမလာပါနဲ့ကားထဲမှာထားခဲ့ပါဆိုတာပြီးသတိပေးထားပါတယ်။ကျွန်တော်တို့ကလည်းရုပ်ရှင်ကြီးပြိတ္တအားလုံးအေဂျင့်လုံခြုံမှုရအောင်အထက်ထပ်ပတ်နေမှာပါ
။ Tonight is a magical night where I choose the cat that deserves a new life.
Going to the ball could get dangerous.
Come on. နမေကျော်အောင်မြင်တဲ့ကြားဆက် Cats ကိုရုပ်ရှင်ဖြစ်တဲ့နမေကြီးတရုတ်ဆောင်နေတဲ့ရိုက်ကူးပြီးတော့ကြော်ညာကိုတော့ November လကပဲထုတ်လိုက်ပါတယ်။ဒီရုပ်ရှင်ကဒီ2019ခုနှစ်ရဲ့နောက်ဆုံးလဒီလဒီဇင်ဘာလမှာရုံတင်မှာဖြစ်ပြီးတော့ဒီကြလောကမှာလက်ရှိအအောင်မြင်ဆုံးလို့ပြောလို့ရတဲ့ Taylor Swift ပထမဆုံးဝင်ပြီးတော့တရုတ်ဆောင်ထားတဲ့ရုပ်ရှင်ကဖြစ်ပါတယ်။ဒီရုပ်ရှင်မှာထူးခြားတာကမျက်နှာနေရာမှာတရုတ်ဆောင်တွေရဲ့တကယ့်မျက်နှာတွေကိုတုံးထားပြီးကော်လုံးနေရာတွေမှာတော့ကွန်ပျူတာအထူးပြုလုပ်ချက်နဲ့ကြောင်မွေးတွေလိုဖန်တီးပြီးရိုက်ကူးထားတာပါ Here we go Ha ha ကဲရှင်းနေ2020မှာရောဒီလိုဇာတ်ကားကောင်းတွေရုံတင်မလဲဆိုတာချစ်ရအောင်ပါCinderella, Beauty and the Beast နဲ့ Mulan ရုပ်ရှင်ကားတို့က2020မှာ Disney ထုတ်လုပ်ရေးကရုံတင်တဲ့ရုပ်ရှင်ကားတွေဖြစ်ပါတယ်။တရုတ်နိုင်ငံမှာအောင်မြင်ပေမဲ့နိုင်ငံတကာအထိမရောက်သေးတဲ့မင်းသမီး Liu Yifan ကမလ2020မှာရုံတင်တဲ့ Mulan ရုပ်ရှင်ကားမှာမင်းသမီးဖြစ်တဲ့တရုတ်ဆောင်ထားပါတယ်
။ It is what is best for our family.
Yes, I will bring honor to us all.Quiet, composed, graceful, disciplined.
Oh, darling, my dear, my sweet.ဂျင်းဆောင်ရုပ်ရှင်ကားတက်တကားလဲ2020အေဒီလာမှာရုံတင်မှုရှိပါတယ်နော်ဒီရုပ်ရှင်ကားနာမည်က No Time to Die တည်ဖို့တော့အချိန်မရှိပါနဲ့အမေရိကန်ရုပ်သံဇလန်တွေဖြစ်တဲ့ True Detective Director Kerry Fukunaga ကဒီ25ကားမြောက်ဂျင်းဆောင်ရုပ်ရှင်ကားမှာ Director ဖြစ်နေတရုတ်ဆောင်ထားပြီးတော့ဒီ007 British The Show ဂျင်းဆောင်ဖြစ်နေဒီကားမှာလဲမင်းသား Daniel Craig ကနောက်ဆုံးအခေါက်ဖြစ်နေပါဝင်ပြီးတော့တရုတ်ဆောင်ထားပါတယ်